အနာအလွဲသုံးစားမှုနဲ့တရားစွဲဆိုခံထားရတဲ့ထိုင်းနိုင်ငံရဲ့ဝင်ကြီးချုပ်ဟောင်းယင်လက်ရှင်နဝထရာရဲ့အပြစ်သက်ရှောက်လဲချက်ကိုဘန်ကောက်မြို့နိုင်ငံတော်တရားရုံးချုပ်မှမနေ့ကတင်ပြခဲ့ပါတယ်။အကြောင်းစုံကိုကိုကျော်လွင်ကဆက်ပြီးပြောပြမှာပါရှင
်။ဂျာဂယာရာကဘန်ကောက်မြို့တော်မှာရှိတဲ့နိုင်ငံတော်တရားရုံးချုပ်ကိုအပြစ်သက်ရှောက်လဲချက်တင်ဖို့ရောက်လာတဲ့ထိုင်းဝင်ကြီးချုပ်ဟောင်းယင်လက်ရှင်နဝကိုထောက်ခံသူတွေတထောင်ကျော်ကလာပြီးတော့အားပေးနေကြတဲ့အတန်းတွေပါအဲ့ဒီမှာလုံချုံရေးတပ်ဖွဲ့ဝင်တွေကိုလည်း300လောက်ချထားရပါတယ်မစ်စင်လကတော့အခုသူဆွဲဆိုခံထားရတဲ့အမှုနဲ့ပတ်သက်ပြီးမယုံမသားလုပ်ခဲ့တာမရှိဘူးနိုင်ငံရေးအရသူအဖိနှိတ်ခံရတယ်လို့တရားရုံးကိုဝမ်ပန်တနေနဲ့ပြောဆိုခဲ့ပါတယ်တရားရုံးထဲကိုမဝင်ခင်မှာတော့သတင်းမီဒီယာတွေရဲ့မေးမြန်းချက်တွေကိုမစ်စင်လကအခုလိုပြန်ဖြေခဲ့ပါတယ
်တရားရုံးချုပ်ကိုကျမရဲ့ရှင်းလင်းချက်တစ်ခုတင်ပြသွားဖို့ရှိပြီးစာရွက်စာတမ်းအထောက်အထားတွေလည်းတင်ပြသွားမှာပါကျမကိုစီရင်ချက်မှားပြီးချလိုက်မယ်လို့မယုံကြည်ပါဘူး။ဆန်စပါးဝယ်ယူခဲ့တဲ့အစီအစဉ်ကကောင်းမွန်တဲ့မူဝါဒတစ်ခုပါ။တောင်သူလယ်သမားတွေအတွက်အကျိုးအမြတ်ရှိစေမယ့်အစီအစဉ်ဖြစ်လို့ပါ။စီရင်စစ်ချုပ်ကဆွဆွဲထားတယ်လို့ကျမကျူးလွန်ခဲ့တာတစ်ခုမှမရှိပါဘူး
။ထိုင်းဝန်ကြီးချုပ်ဟောင်းယင်းလက်ရှင်နာဝတ်အာနာယအုပ်ချုပ်ခဲ့စဉ်တုန်းကတောင်သူလယ်သမားတွေစီကနေပြီးတော့ဆိုးရအထောက်ပံ့တဲ့ဆန်စပါးဝယ်ယူမှုအစီအစဉ်တစ်ခုရှိခဲ့ပြီးအဲ့ဒီအစီအစဉ်မှာအမေရိကန်ဒေါ်လာ10ဘီလီယံအရှုံးပေါ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကမစ်စင်းလက်ကိုအာဏာအလွဲသုံးစားမှုနဲ့ဆွဆွဲခဲ့တာပါမစ်စင်းလက်ရဲ့ပါတီကိုအဓိကထောက်ခံအားပေးနေတဲ့သူတွေကတောင်သူလယ်သမားတွေပါတရားရုံးချုပ်အပြင်ကသူ့ကိုထောက်ခံနေသူတူကတော့မစ်စင်းလက်သားအာဏာရှိနေမယ်ဆိုရင်စီးပွားရေးအခြေအနေတွေကောင်းနေမှာလို့ဆိုပါတယ
်လော်လက်ရင်းလက်ပိုမိုင်းတင်တော့ထိုင်းဟောင်းရင်းလက်ခါနာ
နာယုံမစ်စင်းလက်သားဝင်ကြီးချုပ်ဖြစ်နေခဲ့မယ်ဆိုရင်ကျမတို့တွေဒီနေ့ဒီနေရာကိုရောက်လာမှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ကျမတို့မှာအလုတ်ကင်တွေရှိနေမှာမို့လို့ပါဒါပေမဲ့အခုတော့ကျမတို့အားလုံးလိုလိုအလုတ်လက်မဲ့ဖြစ်နေပါပြီစီးပွားရေးကလည်းမကောင်းပါဘူ
းစံစဘာဝယ်ယူမှုမှာအရှုံးပေါ်ခဲ့တဲ့ငွေကြေးတွေကိုအယောပြန်ရနိုင်အောင်မစ်စင်းလိုက်ရဲ့ဘန်စင်းနေနဲ့ဒါဇင်နဲ့ချီတဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအပါအဝင်တခြားသူ့ရဲ့ပိုင်ဆိုင်မှုတွေကိုအစိုးရအမိန့်နဲ့ချိတ်ပိတ်ထားတယ်လို့ပြီးခဲ့တဲ့ပတ်ကပဲအစိုးရဘက်ကပြောပါတယ်အခုလာမယ့်ဩဂုတ်လ25ရက်နေ့ကျရင်တရားရုံးကနေပြီးတော့မစ်စင်းလိုက်ရဲ့အမှုကိုအဆုံးဖြတ်ပေးမှာပါတကယ်လို့သူ့မှာသာအပြစ်ရှိတယ်လို့တရားရုံးကစင်ချက်ချခဲ့မယ်ဆိုရင်မစ်စင်းလက်ဟာထောင်ဒဏ်10နှစ်ကြာခံရဖို့ရှိနေပါတယ်နိုင်ငံတော်တာဝန်ထမ်းဆောင်ရေးမှာသူ့အနေနဲ့ဘယ်တော့မှပြက်ကွက်တာမရှိခဲ့ဘူးမယိုးမသားလဲတခါမှမလုပ်ခဲ့ဘူးသူဟာနိုင်ငံရေးကစားကွက်ထဲကတားကောင်တကောင်ဖြစ်ခဲ့ရတယ်လို့မစ်စင်းလက်ကတရားရုံးမှာမနေ့ကရှောက်ထားခဲ့ပါတယ်ခင်ဗျာ